Ukraine ကိုဝင်ရောက်ကျူးကျော်တိုက်ခိုက်တဲ့ Russia ကအားကစားသမားတွေပေါ်မှာအပြည့်ပြည့်ဆိုင်ရာ Olympic Committee IOC ကကန့်သတ်မှုတွေချမှတ်နေတဲ့ကြားမှာပဲပါရီမှာဒီနှစ်ကျင်းပမယ့် Olympic ပွဲကို Russia Olympic Committee ROC ကသတိမှောင်မှောင်မဟုတ်ကြောင်း ROC အကြီးအကဲကချက်သတင်းတွေမှာပြောပါတယ် ROC ဥက္ကဋ္ဌ Stanislav Poniatkov ကသတိမှောက်တဲ့အလုပ်ကိုသူတို့ဘရော့မှာလုပ်မှာမဟုတ်ပဲကို့အားကစားသမားတွေကိုအမြဲတစေထောက်ခံပံ့ပိုးမယ်ပြောပါတယ်အခု IOC ကချထားတဲ့ကန့်သတ်မှုတွေဟာလည်းတရားမဝင်သလိုတရားမျှတမှုမရှိဘဲလက်ခံနိုင်စရာလည်းမရှိဘူးလို့ပြောပါတယ်ပါရီမှာဇူလိုင်26ကနေဩဂုတ်လ7ရက်နေ့ထိကျင်းပမယ့် Olympic ပြိုင်ပွဲတွေမှာအရေးချင်းပြည့်မီတဲ့ Russia နဲ့ Belarus နိုင်ငံတွေကအားကစားသမားတွေပါဝင်ရှင်ပြိုင်ခွင့်ပေးမှာဖြစ်ပေမဲ့သူတို့အနေနဲ့နိုင်ငံကိုစားပြုအလံနဲ့တစိမ့်ကင်ဆန်ခွင့်မရှိသလိုအမျိုးသားတချင်းတည်ဆုပ်ခွင့်လည်းမရှိဘဲတီးခြားလွတ်လပ်စွာဝင်ရောက်ရှင်ပြိုင်ခွင့်ပေးထားတာဖြစ်ပါတယ်။ဒါအပြင် Ukraine ကစစ်ပွဲကိုတက်တက်ကြွကြွထောက်ခံတဲ့အားကစားသမားတွေကိုရော Russia နဲ့ Belarus စစ်တပ်တွေကဝင်ရောက်နေသူတွေကိုပါဒီပွဲမှာပါဝင်ရှင်ပြိုင်ခွင့်ပိတ်ပင်ထားတာပါ CAK ကာလာတုန်းကတော့1980မော်စကိုမှာကျင်းပတဲ့ Olympic ပွဲတော်ကို American ကသတိမှောက်ခဲ့တယ်လို့1984 Los Angeles မှာကျင်းပတဲ့ပွဲကိုလည်း Soviet Russia နဲ့သူ့မဟာမိတ်တွေကသတိမှောက်ခဲ့ကြတာဖြစ်ပါတယ်